ကျွန်တော်ဝင်းမြမှာရွေးကောက်ပွဲမတိုင်ခင်ကျင်းပဖို့ပြင်ဆင်နေတဲ့ပင်လယ်နီလာကန်ကို NCA လက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကင်ဖွဲ့တွေအနေနဲ့အကန့်အသတ်နဲ့တက်ရောက်ဖို့ဖိတ်ကြားထားပါတယ်။ဒီ NCA တနိုင်ငံလုံးတိုက်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကိုမဖိတ်ဖဲကန့်သတ်ချလိုက်တာကြောင့်တက်တဲ့မတက်တဲ့ကိုစူပေါင်းဆွေးနွေးကြဖို့ရှိနေပါတယ်။တရေမတရေဘလို့ဖြစ်လာနိုင်ပြီးဘလို့အကျိုးဆက်တွေရှိနိုင်တာကိုမေးမြန်းထားပါတယ်။ရှေ့တစ်ပတ်ဆဲကျင်းပဖို့ပြင်ဆင်နေတဲ့21ရာစုပင်လယ်ညီလာခံတရေမတရေဒီ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဒီတစ်ခေါက်ဆွေးနွေးရမှာထူးခြားချက်ကို UWS ဝလက်နက်ကိုင်အဖွဲ့လာရှိုးယုံဆက်စပ်ရေးတာဝန်ခံဦးညီရမ်ကအခုလိုဆိုပါတယ်
။ခံတိုင်းကတော့နှစ်ပိုင်းနှစ်ပိုင်းလိုလိုကျင်းပတဲ့21ပင်လုံးကကျွန်တော်တို့ FNCC အဖွဲ့အနေပြီးမှဂျိုတင်ဒီမှာတယ်မတဲဆိုတာကိုဆွေးနွေးကြတယ်ပေါ့နော်ဟိုအခောက်တိုင်းလိုလိုလဲသူကခက်ခဲနဲ့ဒုတော့ရှိပါတယ်ပေါ့နော်ပုံစံကျင့်မတူတာတခုပဲဒါပေမဲ့ဒီတစ်ခါတော့အေးအေးအပွဲမပါရဘူးဆိုတဲ့ကိစ္စနည်းနည်းလေးဟောတယ်နော
်တိုင်းလာအရေးဆုံးတဲ့သူဥမမောင်စိုးကလည်းဒီတက်ဖို့အပေါ်အခက်ခဲတစ်စုံတရာဖြစ်နေတာကိုအခုလိုသုံးသပ်ပြပါတယ
်ဒီညပိုင်းမှာမှအဖွဲ့ရင်းနဲ့ပတ်သက်ပြီးတော့အရင်က20ပတ်ဝန်းကျင်ဆက်ပြီးတော့ဒီကိုယ်နဲ့စပါရှာပါတော့။ညမိုင်းဖွဲ့နဲ့လိုက်တွေ့ပြီးတော့ပင်လုံညာတိုက်ကိုတိုက်တော့နေဆိုတဲ့သတင်းစကားကြားပါလေ။ဒါပေမဲ့စပါရှာကိုယ်တိုင်ကတော့မတက်နိုင်ဘူးဆိုတဲ့သတင်းစကားတွေကြားပါလေ။သူကချက်ကတော့အားလုံးကိုဖိနေဆိုလို့ရှိရင်တော့ပြဿနာမရှိဘူးပေါ့ဗျာ။ဟိုဒီလိုတစ်ခေါက်မှာ AU မဖိခုဆိုတဲ့အခါကျတော့ညပိုင်းအမိတ်ဖွဲ့နဲ့တော့စဉ်းစားစရာအခြေတခုဖြစ်သွားတယ်အဒီအတချက်နဲ့စပါရှန်ကိုလည်းမတည့်တူပြီးရလဲမစီစဉ်တဲ့ခါမှာလုံရင်းနဲ့ပတ်သက်သူတာဝန်ယူမင်းဆိုမျိုးကိုလည်းပေါ်လာတယ်
အဲဒီတော့ဒီ NCA လက်လက်မထိုးရသေးတဲ့အဖွဲ့တွေနဲ့တက်နိုင်မှုအလားအလာဘယ်လိုမြင်ပါလဲလို့မေးရမှာဦးညီရန်က
ဟိုဌာနချုပ်ရဲ့ပြီးတော့ FPSCC တို့ရဲ့အစိုးရသဘောတူညီမှုပေါ်မှာမူတည်ပါတယ်အားလုံးပါဝင်နိုင်တော့ကောင်းတော့ပေါ့နော်မပါတဲ့နဲ့ဒီတိုင်းထိုင်ပြီးမလားဆိုတာကိုကျွန်တော်တို့ကတော့စဉ်းစားကြပါတော့
ဒီ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဒီတစ်ခေါက်ဒီတော်စုနေနေညီလာခံတက်ရောက်နိုင်ဖို့အလားအလာကိုဥမ္မဘော်စုကတော့အခုလိုခွဲခြားသုံးသပ်ပြပါတယ
်တပိုင်းကတော့အေးဇူမဖိတ်တဲ့ကိစ္စနဲ့ပတ်သက်လို့အေးနဲ့စေးတပေါင်းစုခွဲထားသုံးဘက်ရှိတာဟုတ်ကိုကန်ရဲ့ DNA လေးအေးရဲ့ဒါစေးတပေါင်းစုပေါ့ FNPC ဆရာနိုင်တပေါင်းစုကိုခွဲတာဟုတ်စေတပေါင်းစုဖွဲ့ရတော့ပတ်သက်ဖို့ဆက်တပ်ပြုများတယ်။ငိုင်းတပေါင်းစုဖွဲ့ကတော့တပ်ပတဲ့တော့ချစ်မြင်ကြလိမ့်မယ်ထင်ပါတယ်။စီရီးယားပြောင်းလဲဆိုလို့ရှိရင် AU မဖိတ်တော့ငိုင်းကိစ္စတော့ပြည်လဲဦးရဘူး။ဘဝိုင်းမှာတကယ်လဲစစ်တိုက်တာ AU နဲ့ပဲတိုက်နေတာ။ငိုင်းတပေါင်းစုတွေရောပါမလားဆိုတာနဲ့ပတ်သက်လို့မိကုမင်းစရာတစ်ခုရှိတာကဒီတစ်ခါဒီ NRPC ကပြောရင်းဆိုလို့ရှိသူဥစော်ထေသူပြောတာကတော့ကောင်းဆောင်တွေကိုပိုင်နေနဲ့ဖိတ်တယ်အဲ့လူတွေပဲတက်ရမယ်ဆိုရဲသဘောမျိုးဖိတ်တဲ့အချိန်မှာအဲ့လူတွေကိုယ်တိုင်မတက်နိုင်ရင်အသာဆုံးတက်နိုင်တဲ့လူကိုဒီဘက်ကလက်ခံတိုင်မခတ်နိုင်လည်းမသိဘူးဆိုတဲ့အခါကျတော့ဒီကိစ္စကတော့စောင့်ကြည့်အောင်ပဲလို့ထင်ပါတယ်
အဲ့တော့ဒီတစ်ခေါက်ညီလာခံကိုဖိတ်ကြားမှုမှာအကန့်အသတ်တွေဘာကြောင့်အခုလိုရှိခဲ့ပါလဲလို့မေးရမှာဥမ္မဘောသူကသတိ
တစ်ဖက်ကလည်းကိုဗစ်ကိုကြောင်းပြလို့ရပါတယ်တစ်ဖက်ကလည်းအေးကိုအကြဖွဲ့ဖွဲ့ကြီးညာထားတဲ့အခြေအနေလည်းဆိုင်ပါတယ်တစ်ဖက်ကလည်းပဲဒီ MC မထိုးတဲ့ဖွဲ့ရင်းနဲ့ညီငိုင်းလို့မရတဲ့အခြေအနေကိုဆိုင်နေမယ်လို့ထင်ပါတယ
်ဒါပေမဲ့ဥညီရန်ကတော့အကျန်းဖက်ဖွဲ့သတ်မှတ်တာနဲ့အများကြီးမဆိုင်ဘူးလို့အခုလိုသုံးသပ်ကြပါတယ
်အကျန်းဖက်ကြောင့်ညာတော့ဒီမြောက်ပိုင်းမှာမိတ်လည်းအကျန်းဖက်ကြောင့်ညာတာပဲဗာလက်တက်နေတာပဲဟောတက်ခဲ့တာပဲဟောဟုတ်မလားဒေချာတော့တကူကတော့ပြဒနာဖြစ်တဲ့အဖွဲ့ပရိသတ်ကဖြစ်နေတဲ့အဖွဲ့ကဘုံဘုံတက်ရောက်တဲ့ဒါဘုံဘုံမြေမှာပြဒနာဖြစ်နေတဲ့ရခိုင်ဒေသမှာအလုံးပြီးနေတာပဲတက်တယ်ဆိုတာမတက်တာတက်ကောင်းနေတာပဲလေပြေဆုံးဆွေးနွေးမှုလမ်းကြောင်းတကူကတော့ပွင့်သွားတာပေါ့ဒါမျိုးပဲဆက်ထားမယ်ဆိုရင်တော့တိုင်းပြည်နဲ့နာတာပေါ့
တကယ်တော့အရင်ရှင်းပါခဲ့တဲ့ဒီစီတော်စုအဆင့်နေတဲ့ညီလာခံကြီးကို NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့အခက်အခဲမျိုးစုံကြားကနောက်ဆုံးမှတက်ရောက်နိုင်ခဲ့ကြပြီမဲ့ဒီတစ်ခေါက်တော့ပိုခက်ခက်ခဲခဲဆုံးဖြတ်ရတော့မယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျကျွန်တော်ဝင်းမြမှာ